တော်တာရှင်များခင်ဗျာပြီးခဲ့တဲ့ဇန်နဝါရီလထဲမှာတောင်သူလယ်သမားအယောက်၈တောင်းချောင်လောက်ကနိုင်ငံတော်အတိုင်ပင်ရုံးစီကိုပန်ကြားစာတစ်စောင်ပို့ခဲ့ပါတယ်အဲ့ဒီလယ်သမားတွေတဲကဥဆောင်တောင်သူတဦးဖြစ်တဲ့လွတ်လပ်သောတောင်သူလယ်သမားများအသင်းဥက္ကဋ္ဌပြောတာကတော့စိုက်ပျိုးစိတ်ချင်းငွေကိုနှစ်ရှိရရှိအောင်အတိုင်ပင်ခံပုဂ္ဂိုလ်ကိုရှင်းပြတောင်းဆိုလိုတဲ့အတွက်တွေးဆောင်ဆွေးနွေးခွင့်တောင်းတဲ့အစားဖြစ်တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူတွေကိုမေးမြန်းကြည့်တော့မြင့်တက်ထက်မြင့်လာနေတဲ့ပြင်ပချင်းငွေအတိုးတန်ကိုသူတို့တွေဘလို့မှမခံစားနိုင်ကြဘူး။ဒီတိုင်းရှေ့ဆက်သွားလို့ဘလို့မှမဖြစ်နိုင်တော့ပဲလို့ဆိုပါတယ်။လေယာဖွံ့ဖြိုးရေးပံကပေးတဲ့ချင်းငွေနဲ့စိုက်ပျိုးစိတ်အချင်းကြီးမလောက်တဲ့အတွက်တောင်သူတွေကပြင်ပကနေအတိုးကြီးကြီးချင်းငွေတွေယူပြီးအလုပ်လုပ်နေရတဲ့ဆိုတဲ့အကြောင်းကိုတော်တာရှင်များသိရှိပြီးဖြစ်မယ်တင်ပါတယ်။ပြင်ချင်းငွေတို့ကပြီးခဲ့တဲ့နှစ်ကတလကို၅ချက်ကနေ၈ချက်လောက်အတွင်းဖြစ်ပါတယ်။ဒါပေမဲ့လို့မကြခင်လပိုင်းလောက်ကစပြီးတော့ရက်သေးရွာထဲမှာငွေချိရတာပိုခက်လာသလိုချိလို့ရရင်လည်းအတိုးကိုအရင်ကထက်ပိုတောင်းလာနေတယ်လို့တောင်သူတွေကပြောပါတယ်။တောင်သူတွေရဲ့အဆိုအရတော့တလကို၁၀ဒိုးလောက်မှမပေးရင်ငွေချိဖို့တော်တော်ကိုခက်တယ်လို့သိရပါတယ်။တောင်သူတွေအဖို့ကတော့အရင်ကတလကို9ချက်တိုး၈ချက်တိုးပေးရတုန်းကတောင်ရတဲ့အမျက်ရဲ့တဝက်နီးပါးလောက်ကအတိုးပေးရတာနဲ့တင်ကုန်တာဆိုတော့၁၀ဒိုးဆိုရင်အချိန်တွေကပိုဆိုးလာမှကျင်းသေးပါပဲ။အတိုးနှုံးတွေပိုပေးလာရတာကိုဆက်ဆက်တွေးစကြည့်ရင်ဒီကိစ္စကလေသမားတွေရဲ့ဘဝကိုပိုမိုကြက်တဲစေရုံတစ်ခုတည်းမဟုတ်ပါဘူး။တိုင်းပြည်ရဲ့စီးပွားရေးအပေါ်ကိုပိုမိုနှက်ဆိုင်တဲ့ဆိုးကျိုးတွေရောက်လာစေနိုင်ပါတယ်။သဘောကတော့အတိုးနှုံးတွေပိုပေးရရင်လေယာထုတ်ကုန်အရင်းနှီးတွေအရင်ကထက်ပိုများလာမယ်။အရင်းနှီးပိုများလာရင်လေသမားတွေရဲ့ကုန်ထုတ်လုံနိုင်စွမ်းအားတွေကျဆင်းလာမယ်။အမျက်အစွန်းတွေပိုနည်းလာမယ်။နောက်တစ်ချက်ကအတိုးများလာတဲ့အတွက်စိုက်ဖို့ပြိုးဖို့တောင်သူတွေအရင်ကလောက်ငွေမသုံးနိုင်ရင်သီးနှံအရေးအသွေးတွေကျဆင်းလာမယ်။အရင်များလာတဲ့အတွက်အကြမ်းမြင့်ပြောရရင်သီးနှံဈေးနှုန်းတွေပါမြင့်တက်လာနိုင်ပါတယ်။သီးနှံအရေးအသွေးကျလာရင်ဈေးတွေမြင့်လာရင်တောင်သူတွေဒုက္ခရောက်ရုံနဲ့မကဘဲပြည်ပကိုတင်ဖို့ရောင်းချတဲ့နေရာမှာပါဒီပြည်နိုင်ငံတွေနဲ့ရှင်ပြိုင်နိုင်စွမ်းတွေကျဆင်းလာမယ်။စသဖြင့်ဆက်ဆက်ဆိုးကျိုးတွေကတနင်္ဂနွေတစဉ်ပါဖြစ်သွားနိုင်ပါတယ်။ဒီတော့မြင့်တက်ထက်မြင့်လာနေတဲ့အတိုးနှုံးတံကတိုင်းပြည်အတွက်အဓိကကျနေသေးတဲ့စိုက်ပျိုးရေးကဏ္ဍကိုကြီးကြီးမားမားရိုက်ခတ်မလာအောင်ဘာတွေလုပ်ဖို့လိုမလဲစဉ်းစားကြည့်အောင်ပါအဖြေကတော့ရှင်းလွန်ပါတယ်လေယာစိုက်ပျိုးရေးလုပ်ငန်းနယ်ပယ်ကြီးရဲ့ဟိုးအောက်ခြေကတောင်သူတွေအတိုးနယ်ချင်းငွေတွေကိုလုံလုံလောက်လောက်ရအောင်လုပ်ပေးဖို့လက်ရှိချင်းငွေလိုတရားသီချင်းစီအလိုက်တင်းနံပေါ်ရင်ပြန်ဆက်မဟုတ်ဘဲနဲ့အနည်းဆုံး၃နှစ်လောက်နှစ်ရှည်ချီးပေးဖို့လိုအပ်ပါတယ်ဒါဆိုရင်တောင်သူလယ်သမားတွေရဲ့ဘဝအခုတက်အများကြီးပိုအဆင်ပြေသွားရုံမှမကဘဲနဲ့စိုက်ပျိုးရေးကဏ္ဍအတွက်လည်းဆက်ဆက်တဲ့ကောင်းကျိုးတွေအများကြီးပေါ်လာမှာဖြစ်ပါတယ်ဒီနေရာမှာအခြေအတင်ငင်းစရာတစ်ခုကတော့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပွင့်ပြိုးရေးဆောင်ရွက်နေတဲ့ကျွမ်းကျင်သူတချို့ရဲ့ချင်းငွေနဲ့ပတ်သက်တဲ့အမှတ်ချက်အကြောင်းတွေပါဘာလဲဆိုတော့တောင်သူတွေကိုပတ်စံခြေတိုင်းလဲစိုက်ပျိုးရေးကဏ္ဍတိုးတက်လာမှာမဟုတ်ပါဘူးတောင်သူတွေတကယ်လိုအပ်နေတာကစိုက်ပျိုးရေးနည်းပညာတွေဈေးကွက်သတင်းအချက်အလက်တွေပဲဖြစ်တယ်ဆိုတဲ့အချက်တွေပါဒါနဲ့ပတ်သက်ပြီးပြောရရင်တောင်သူတွေကိုဈေးကွက်သတင်းအချက်အလက်တွေစိုက်ပျိုးရေးနည်းပညာတွေပံ့ပိုးပေးဖို့လိုအပ်တယ်ဆိုတာတိုးထွက်အောင်မှန်တဲ့အချက်ပါပဲဒါပေမဲ့လို့အလေးအနက်ထောက်ပြခြင်းတဲ့အချက်ကတော့နည်းပညာတွေဘလောက်ပဲကောင်းလားကောင်းလားဘာသတင်းအချက်အလက်တွေပဲရရအရင်နည်းမရှိရင်အလုပ်လုပ်လို့မရဘူးဆိုတာပါပဲဒီနေရာမှာနောက်ထပ်တင်ပြလိုတဲ့အချက်ကမြန်မာနိုင်ငံအတွက် GDP လို့ခေါ်တဲ့အစိုးရပုဂ္ဂလိကတထေးတကြွဆင်းရဲသားအားလုံးအကျုံးဝင်တဲ့တိုင်းပြည်ရဲ့စုစုပေါင်းဝင်ငွေထဲမှာစိုက်ပျိုးရေးကနေရတဲ့ဝင်ငွေက38ရာခိုင်နှုန်းလောက်ရှိနေပါသေးတယ်။စက်မှုလုပ်ငန်း၊ခရီးသွားလုပ်ငန်းစသဖြင့်ဒီပြည်လုပ်ငန်းတွေဘလောက်ပဲတိုးတက်လာတဲ့ဆိုစေအောင်စိုက်ပျိုးရေးကနေရတဲ့ဝင်ငွေကတိုင်းပြည်စုစုပေါင်းဝင်ငွေရဲ့သုံးပုံတစ်ပုံထက်ပိုများနေပါသေးတယ်။ဒါကြောင့်တောင်သူတွေပိုဆင်းရဲသွားမယ်ဆိုရင်တိုင်းပြည်ဝင်ငွေလည်းအများကြီးပိုနေသွားမှာဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့တောင်သူတွေအတိုးနဲ့နှစ်ရှိချင်းငွေရရှိရေးကိုဦးစားပေးအဆင့်ထားပြီးဆောင်ရွက်ပေးဖို့လိုအပ်ပါတယ်။တောင်သူတွေအတိုးနဲ့နှစ်ရှိချင်းငွေရရှိရေးနဲ့ပတ်သက်ပြီးပြောရရင်လက်တွေ့အနေအထားမှာအစိုးရအနေနဲ့လည်းငွေချင်းအင်အားအလုံးလောက်မရှိတာမှန်ပါတယ်။ဒါပေမဲ့လို့လုပ်ပေးလို့ရတဲ့လမ်းစာတွေတော့ရှိပါတယ်။လက်တလုံးမှာအဖြစ်နိုင်ဆုံးကတော့အထူးစီစဉ်ရပေးဖို့စီစဉ်နေတဲ့အသေးစားအလက်စားလုပ်ငန်းများဖွံ့ဖြိုးရေးချင်းငွေကိုစိုက်ပျိုးရေးကြိတ်ခွဲထုတ်လုပ်ရင်းနဲ့ကုန်သွယ်ရေးစတဲ့လေယာဉ်ကဏ္ဍရဲ့မန်တိုင်၃ခုစလုံးစီကိုပြည့်နှံ့ရောက်ရှိအောင်လုပ်ပေးဖို့ပါပဲ။လက်ရှိအချိန်မှာအထူးချင်းငွေတွေကိုစိုက်ပျိုးရေးနယ်ပယ်ကိုလည်းပေးမယ်ဆိုပေမဲ့ကုန်သွယ်တွေစံဆက်ပိုင်ရှင်တွေပဲရရှိနိုင်တဲ့အနေအထားဖြစ်နေပါဗျ။စိုက်ပျိုးရေးကုမ္ပဏီတွေကလွှဲရင်အောက်ခြေတောင်သူအများစုကတော့အထူးချင်းငွေနဲ့ပတ်သက်ရင်စီးပွားရေးပြင်ပကိုရောက်နေပါဗျ။ဒါကြောင့်ညီကုန်းချုပ်ပြောလိုတာကပြင်ပချင်းငွေအတိုးနှုံးကမြင့်တက်ထက်မြင့်လာနေချိန်မှာအစိုးရအနေနဲ့တောင်သူတွေ တင့်တင့်နဲ့အတိုးနှုံးနဲ့နှိမ့်ရှိချင်းွေရရှိအောင်အမြန်ဆုံးမလုပ်ပေးနိုင်ရင်စိုက်ပျိုးရေးကဏ္ဍတိုးတက်ရေးဆိုတာဘလို့မှမဖြစ်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။